ကာဇာတောင်ပိုင်းရာဖာမြို့မှာချက်ကယူထားတဲ့ဟာမတ်တို့ကိုမြေပြင်ထိုးစစ်မဆင်ခင်အဲ့ဒီကထပ်ပေါင်းများစွာသောအရက်သားတွေပေးလို့ရရှောင်တိန်နိုင်မဲ့အစီအစဉ်တရက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူယုံကတနင်္လာနေ့မှာထုတ်ပြန်ပါတယ်အဲ့ဒီကအရက်သားတွေကိုရွှေ့ပြောင်းမဲ့နေရာကိုတော့ပြောမထားပါဘူးအစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ပြည်ထောင်စုကတော့အီဂျစ်နိုင်ငံနဲ့ဆက်အနီးရာဖာမြို့ကဒေသခံပါလက်စတိုင်းနာတွေလုံခြုံပေးခင်အောင်မဆောင်ရွက်နိုင်သေးခင်မြေပြင်ထိုးစစ်ဆင်နွှဲမလုပ်ဖို့တတိပေးထားပါတယ်အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကတော့ရာဖာမြို့ကဟာမတ်တို့ကိုထိုးစစ်ဆင်တိုက်ခိုက်နိုင်ရင်တရင်ဘက်အတွင်းစစ်ပွဲအောင်းနိုင်မယ်လို့ပြောပါတယ်။တနင်္လာနေ့ကဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့အစီအစဉ်ထဲမှာပါလက်စတိုင်းပြည်သူတွေကိုရွှေ့ပြောင်းမဲ့နေရာအသေးစိတ်မပါသလိုအီဂျစ်နိုင်ငံကလည်းတုန်နယ်ဆက်ပေါက်တွေကိုဖွင့်မပေးနိုင်ဘူးလို့ပြောပါတယ်။အောက်တိုဘာ9ရက်ကဟာမတ်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုမှာအစ္စရေးဘက်ကလူပေါင်း1,400တေဆုံးခဲ့ပြီးတဲ့နောက်မြေထဲပင်လယ်တစ်လျှောက်ကျဉ်းမြောင်းတဲ့နေမျိုးပေါ်ကဂါဇာဒေသကိုအစ္စရေးဘက်ကအကြီးအကျယ်တံပြန်ထိုးစစ်ဆင်နေတာဖြစ်ပါတယ်။